ပါကစ္စတန်နိုင်ငံကိုအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်ဒရင်ဒရာမိုဒီကပြောကြားလိုက်တဲ့အပြင်အာရှဒေသကိုမတည်ငြိမ်အောင်လှုပ်ဆောင်နေတယ်လို့ဆွဆဲလိုက်ပြီးပါကစ္စတန်ကိုနိုင်ငံတကာကဝိုင်းကျင်အောင်လုပ်မယ်လို့ကြုံဝါလိုက်ပါတယ်။ဒါဟာအိန္ဒိယစစ်အခြေစိုက်စခန်းတစ်ခုမှာအကြမ်းဖက်တိုက်ခိုက်တာခံခဲ့ရတဲ့အတွက်နိုင်ငံသားတင်းမာမှုတွေတိုးလာခြင်းကဆက်ပြီးပါကစ္စတန်ပေါ်မှာပရမဆုံးကျင်းဖြစ်တဲ့ဝန်ကြီးချုပ်မိုဒီကလူသိရှင်ကြားဝေဖန်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကိုစီကိုတီမြို့မှာစနေနေ့ကသူ့ရဲ့ဘာရာတီးယားဂျနတာပါတီလူလူစုဝေးပွဲမှာအခုလိုဝေဖန်လိုက်တာဖြစ်ပါလေ။နှစ်နိုင်ငံလွတ်လပ်ရေးအတူတူရခဲ့ကြတာဖြစ်ပြီးအိန္ဒိယနိုင်ငံကနီးပညာရေးကဘာကိုတင်ပို့နေချိန်မှာပါကစ္စတန်ကအကြမ်းဖက်မှုတွေတင်ပို့နေတာအတွက်ပြည်သူတွေအနေနဲ့သူတို့ခေါင်းဆောင်ကိုမဲခွန်းထုတ်တင်တယ်လို့လည်းပြောပါလေ။